Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2024ခုမေလ5ရက်တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်။အ
ီဂျစ်နိုင်ငံကိုင်ရိုမှာစနေနေ့ကပြုလုပ်တဲ့ဂါဇာအဖြစ်ရရေးဆွေးနွေးပွဲမှာဣသရေလနဲ့ဟာမတ်စ်တို့ကြားသဘောတူညီချက်မရဘဲပြီးဆုံးသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်ပကတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူကတုံ့တန်းကြော်သွားပြီလို့ကုလသမဂ္ဂကပြောပါတယ်။မြန်မာနိုင်ငံမှာအခုနေဟာအပူချိန်တိတ်ကိုပြင်းထန်တဲ့အတွက်မန္တလေးတိုင်းမှာတော့လူသေဆုံးမှုရှိနေပါတယ
်။အခုလောနောက်ဆုံးရသတင်းတွေအပြီးမှာတော့အွန်လိုင်းဒိန်လယ်မှုတွေဖြစ်ပွားနေတဲ့ခရင်ပြည်နယ်BGF တဖြစ်လဲ KNA ထိန်းချုပ်ရာရွှေကုတ်ကိုဒေတာတွင်းကနိုင်ငံသားတွေကိုပြန်လဲထွက်ခွာဖို့နှင်ထုတ်နေပြီဆိုတော့သတင်းပေးပို့ချက်ကိုဥစွာတင်ပြပါမယ်။အဲ့ဒီနောက်မှာတော့ဒို့အတန်ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကသုတစတဲ့ပတ်စင်ကန်တာတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြပါမယ်။
ယူကရိန်းရဲ့အရှေ့ပိုင်းဒွန်းညက်ဒေသကရုရှားတပ်တွေကိုယူကရိန်းဘက်ကကြိုးစားတိုက်ထုတ်နေချိန်မှာပဲရုရှားချွတ်ချွတ်စစ်မတိုင်ခင်ကလူကြီး3000လောက်နေထိုင်တဲ့အိုချယ်ရာတနဲဆိုတဲ့ရွာကလေးကိုရုရှားတပ်တွေသိမ်းပြီးတက်ဆွဲထားတယ်လို့စနေနေ့မှာယူကရိန်းစစ်တပ်ကပြောပါတယ်ကြီကုံနေတဲ့ယူကရိန်းတပ်တွေကိုရုရှားတပ်တွေကလက်နက်ကြီးတွေဘုံးတွေဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပြီး AP ကတင်ပြတဲ့ဗီဒီယိုထဲမှာအဲ့ဒီရွာကလေးမှာဘုံးတံကြောင့်ဘာအဆောင်မှမကျန်တော့ပဲပြပြဝက်ဖြစ်နေတာကိုတွေ့ရပါတယ်ရုရှားတပ်တွေကယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ခါခိဖ်နဲ့နီပရိုဒေသတွေမှာလည်းတညာလုံးဒရုန်းတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်ရုံးတွေလူတွေအဆောက်အအုံတွေကိုထိမှန်ခဲ့တဲ့အပြင်အသက်3နှစ်အရွယ်ကလေးတဦးပါသေဆုံးခဲ့ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းယူကရိန်းဘက်ကပစ်ခတ်တဲ့ American လို့တာဝေးပစ်မစိုင်းဒုံးကျည်၄စီးကိုပစ်ချနိုင်ခဲ့တယ်လို့စနေနေ့မှာပြောပါတယ်။ American ကယူကရိန်းကိုမစိုင်းဒုံးကျည်အများအများပေးအပ်ခဲ့ကြောင်းနဲ့နောက်ထပ်ပေးပို့ဖို့ရှိသေးတယ်လို့သမရအင်ဗျူရောနိုင်ငံတော်လုံခြုံရေးအကြံပေး Jake Sullivan ကမကြာသေးခင်ကထုတ်ပြောထားတာဖြစ်ပါတယ်များ။ဂါဇာမှာအစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ခတ်ရေးဆေးစစ်ဆန်နှိမ့်နိုင်မှုတွေဟာတစုံတရာသဘောတူညီချက်မရဘဲစနေနေ့ကပြီးခဲ့ပါတယ်။စနေနေ့မှာပဲဟာမတ်စ်ကိုယ်စားလှယ်အဖွဲ့ဟာကိုင်ရိုမြို့ကိုရောက်ရှိလာပြီးအီဂျစ်ခါတာနဲ့အမေရိကန်ဂျောင်းဝင်စစ်ဆက်ပေးသူတွေနဲ့ဆွေးနွေးခဲ့တာပါ။အဲဒီမှာရပ်ပေါင်း40ကျားအပြစ်ခတ်ရေးဆေးအစိုးပြုထားပြီးအစ္စရေးကထိမ့်သိမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့ဟာမတ်စ်ကဖမ်းထားတဲ့ဒဇဂန်တွေလဲလှယ်ဖို့ပါဝင်ပါတယ်။ဟာမတ်စ်ဘက်ကတော့ဂါဇာကမ်းမြောင်ဒေသကနေအစ္စရေးတပ်ဖွဲ့ဝင်အလုံးစွတ်ခွာပြီးစစ်ပွဲကိုအပြည့်အပြည့်ရပ်ဖို့တောင်းဆိုခဲ့တာပါ။ဒါပေမဲ့အစ္စရေးဘက်ကဟာမတ်စ်ကိုချိန်မုံမှုခရီးပြူထားပြီးဒဇဂန်တွေလွတ်မြောက်ရေးအတွက်အပြည့်တိုင်စစ်ပွဲရပ်ဖို့သဘောတူမှမဟုတ်သလိုဂါဇာတောင်ပိုင်းကလက်ကျန်ရာဖာမြို့ကိုဝင်းမတိုက်ဖို့အတွက်ကိုလည်းစစ်ဆင်ညှိနှိုင်းရမှာထက်သွင်းဆွေးနွေးမှာမဟုတ်ဘူးလို့ပြောပါတယ်။စနေနေ့ကိုင်ရိုဆွေးနွေးပွဲကိုအစ္စရေးဘက်ကတော့ကိုယ်စားလှယ်အဖွဲ့မစီလွတ်ခဲ့ပါဘူး။ဟာမတ်စ်အကြီးတန်းသတင်းရင်းမြစ်တစ်ခုကိုကုကပြီး AP သတင်းရဲ့ရေးသားချက်မှာတော့ဆွေးနွေးပွဲတွေဟာတနင်္ဂနွေနေ့မှာပြန်လည်စတင်နိုင်တယ်လို့ဆိုပါတယ်။စနေနေ့အစောပိုင်းတုန်းကတော့အီဂျစ်နိုင်ငံပိုင်မီဒီယာကစိတ်ဆက်ညှိနှိုင်းမှုတွေမှာသိသာထင်ရှားတဲ့တိုးတက်မှုတွေရရှိခဲ့ကြောင်းဖော်ပြခဲ့တာပါ။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်မထားပါဘူးခင်ဗျာ။အီရန်ဟာသူတို့ဖမ်းထားတဲ့အစ္စရေးနဲ့ဆက်ဆက်နေတဲ့ပေါ်တူဂီအလန်တင်သင်္ဘောကအပူဓာတ်တွေကိုပြန်လွှတ်ပေးခဲ့ပေမဲ့သင်္ဘောကိုထိန်းချုပ်ထားဆဲဖြစ်ကြောင်းအီရန်နိုင်ငံသားဝင်ကြီးဟူစိန်အမီယာအဗ်ဒူလာဟင်ကပြောပါတယ်သင်္ဘောသားတွေကိုလွှတ်ပေးတာဟာလူသားချင်းစာနာတဲ့လုပ်ရဖြစ်ပြီးသင်္ဘောကက်ပတိန်နဲ့အတူသူတို့နိုင်ငံကိုပြန်သွားနိုင်တယ်လို့သူကပြောပါတယ်ဒါပေမဲ့အီရန်ရေပိုင်နဲ့အတွင်းသင်္ဘောလမ်းကြောင်းပြစနစ်ရေဒါဆက်ကိုပိတ်ပြီးရေကြောင်းသွားလာမှုလုံခြုံရေးကိုထိခိုက်စေခဲ့တဲ့အဲ့ဒီသင်္ဘောကိုတရားဥပဒေနဲ့ညီဆက်လက်ပြီးထိန်းသိမ်းထားကြောင်းအီရန်နိုင်ငံသားဝင်ကြီးဌာနက X လူမှုကွန်ရက်မှာမေလ2ရက်ညနှောင်းပိုင်းကထုတ်ပြန်ပါတယ်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကအီရန်ကောင်စပ်ဝင်ရုံးကိုဧပြီလဆန်းကအစ္စရေးတိုက်ခိုက်မှုတွေလက်တုံပြန်မယ်လို့အီရန်ကကြေညာပြီးနောက်ပိုင်းဧပြီလ13ရက်နေ့မှာပါရှန်ပင်လယ်ကွေ့ဒေသဗျူဟာမြောက်ရေကြောင်းလမ်းဖြစ်တဲ့ဟော်မုစ်ရေလက်ကြားမှာဝန်ထမ်း25ဦးပါတဲ့ MSC Aries အမည်နဲ့ကုန်တင်သင်္ဘောကိုအီရန်ကဖမ်းခဲ့တာပါ။အရေးကြီးတဲ့ပင်လယ်ရေလမ်းကြောင်းကိုပိတ်နိုင်ခဲ့တယ်လို့လည်းအီရန်ကကြေညာခဲ့ပါတယ်ညာ။
န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.25kHz 12.13 kHz 40.13 kHz 5.58kHz 5.59kHz 5.89kHz 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 5.89k တယ
်တင်းတွေမနေ့ view ရဲ့နောက်ဆုံးရသတင်းတွေကိုဆက်လက်တက်ဆက်ပြပါမယ်ခင်ဗျာရေညာလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့မြန်မာနိုင်ငံပေါ်ဆွဲချက်တင်ထားတဲ့အမှုကိုနိုင်ငံတကာတရားရုံးမှအမြဲတမ်းဆန်းဆန်းဖြေရှင်းနိုင်မှုဘင်္ဂလားဒေ့ရှ်နဲ့ကမ်ဘီယာနှစ်နိုင်ငံစလုံးကမျှော်လင့်ထားကြောင်းသတင်းကြေညာကထုတ်ပြောကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဟာဆန်မမွတ်နဲ့ကမ်ဘီယာတရားရုံးဝန်ကြီးချုပ်လည်းဖြစ်ရှင်းနေချုပ်လည်းဖြစ်တဲ့ဒေါက်တာအေဂျယ်လိုတို့အကြားအစ္စလာမ်ပူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ထိပ်သီးအစည်းအဝေးမတိုင်မီတွေ့ဆုံမှုမှာအခုလိုပြောခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဌာနကထုတ်ပြန်ပါတယ်ကမ်ဘီယာတရားရေးဝန်ကြီးနဲ့ရှင်းနေချုပ်ကရိုဟင်ဂျာလူမျိုးတုံးသက်ဖြတ်မှုဖြစ်စဉ်နဲ့ပတ်သက်တဲ့လက်ရှိအခြေအနေကိုရှင်းပြပြီးမြန်မာနိုင်ငံပေါ်လူမျိုးတုံးသက်ဖြတ်မှုဆွဆွဲချက်သက်သေပြနိုင်မှုယုံကြည်ထားတဲ့ဆိုပါတယ်ရိုဟင်ဂျာလူမျိုးတုံးသက်ဖြတ်မှုကိစ္စကိုင်တွဲဖြေရှင်းမှုအတွက်ကမ်ဘီယာနိုင်ငံကိုငွေကြေးအကူအညီပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းကျေးဇူးတင်ကြောင်းကမ်ဘီယာကပြောပါတယ်ဒါပေမဲ့ ICJ အမှုအတွက်ရန်မုံငွေမလုံမလောက်ဖြစ်နေတယ်လို့ကမ်ဘီယာကဆိုပါတယ်အမှုကိုဆက်လက်ဆောင်ရွက်နိုင်မှုကမ်ဘီယာပေါ်လိုအပ်တဲ့ဥပဒေရေးရာအကူအညီနဲ့အထောက်အထားတွေကိုပံ့ပိုးပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးဟာဆန်မမုတ်ကအာမခံခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာလည်းရေးပါတယ်ခင်ဗျာမြန်မာနိုင်ငံမှာအပရိခွာတွေကြားတနိုင်ငံလုံးအတိုင်းအတာနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူအရက်သားကဒီသတင်းပတ်ထဲမှာ3သန်းကျော်အထိစာချုပ်တင်ရောက်ရှိလာပြီလို့ကုလသမဂ္ဂကပြောပါတယ်ဒီကိန်းဂဏန်းဟာ6လအတွင်း50ရာခိုင်နှုန်းတဟုန်တို့ခုန်တက်သွားတာလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်ရဲ့မေလ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိပြည်တွင်းကနေဆွန့်ခွာထွက်ပြေးရသူ3သန်းနဲ့2.8 တန်းကျော်ဟာပြည်ပခနဲ့မလုံခြုံမှုကြောင့်ထွက်ပြေးတိတ်ရှောင်နေရတာဖြစ်တယ်လို့ဆိုပါတယ်။ဒါပြင်အိုးအိမ်မဲ့ဖြစ်ခဲ့ရသူတွေရဲ့၃ပုံ၃ပုံကလည်းကလေးငယ်တွေဖြစ်နေပြီးသူတို့ရဲ့ပညာရေးနဲ့အနာဂတ်ဟာပြည်ပခကြောင့်ကြပြောင်းကြပြန်နေဖြစ်ခဲ့ရတယ်လို့ပြောပါတယ်။လူပေါင်း 18.6 တန်းလောက်ဟာလည်းလူသားချင်းစာနာထွက်ထားမှုဆိုင်ရာလိုအပ်ချက်ရှိနေပြီးအိုးအိမ်မဲ့လူ၃တန်းဟာအသက်ရှင်ရပ်တည်ဖို့အတွက်ရုန်းကန်နေရတယ်ဆိုပါတယ်။ဒါဟာမနစ်ကတဲ့လူတန်းတန်းကျော်ပုံများလာတာဖြစ်ပြီးအကူအညီလိုအပ်နေသူတွေထဲမှာကလေး6တန်းပါဝင်နေတယ်လို့ကုလသမဂ္ဂကမှတ်တမ်းတွေမှာဖော်ပြပါရယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အလဲပိုင်းကချင်းပြည်နဲ့ဗကွေးနဲ့စကိုင်းတိုင်းဒေသကြီးတွေမှာရွှေပြောင်းနေထိုင်သူဥယျာဉ်1.5သန်းနီးပါးရှိပြီးကယားဗကိုးကရင်ပြည်နယ်ရှမ်းပြည်တောင်ပိုင်းမွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာတော့နေရက်ဆွန့်ခွာသူ9သိန်းကျော်ရှိနေပါရယ်ရခိုင်ပြည်နယ်မှာလည်းလူ3,500,600ဟာအိုးမဲ့အိမ်မဲ့ဖြစ်နေပါရယ်ညာမြန်မာနိုင်ငံအလဲပိုင်းမန္တလေးတိုင်းမှာအပူတန်းကြောင့်ဧပြီလအတွင်းလူပေါင်း50ကျော်သေဆုံးခဲ့ကြောင်းဒေသတွင်းလူမှုကွန်ရက်ရေးအဖွဲ့မနိတာလာကိုကိုးကားပြီးတရုတ်အစိုးရပိုင်းစင်ဝါသတင်းဌာနကမေလ3ရက်နေ့ကရေးပါတယ်သေဆုံးသူတွေကအယောက်30ဝန်းကျင်ဟာနာတာရှည်ရောဂါခံစားနေရသူတွေဖြစ်ပြီးအများစုမှာအသက်50ကနေ90တွင်ရှိသူတွေလို့ဆိုပါတယ်ဧပြီလနဲ့အပူချိန်မြင့်တက်မှုကြောင့်အပူရှက်ဘူလွန်ကဲလေသနှုန်းဖြတ်မှုတွေသိသိသာသာမြင့်တက်လာတယ်လို့အကူအညီပေးအဖွဲ့ကဆိုပါတယ်မလာတော့ကအပူရှက်လို့ဆေးရုံတင်ထားသူက10ဦးပဲရှိပေမဲ့ဧပြီလထဲမှာ50ကျော်အထိတိုးလာကြောင်းမနိတလအဖွဲ့ကတာဝန်ရှိသူတွေကစင်ဝါကိုပြောပါတယ်စစ်ကောင်စီကတော့တည်ဆုံမှုနဲ့ပတ်သက်ပြီးထုတ်ပြန်တာမရှိသေးပါဘူးမိုးလေဝသနဲ့ဇလပေဒဦးစီးဌာနရဲ့ထုတ်ပြန်ချက်အရတော့မန္တလေးတိုင်းဒေသကြီးမှာဧပြီလ28ရက်ကအပူချိန် 44.8 ဒီဂရီစင်တီဂရိတ်အထိရောက်ရှိခဲ့ပြီးနှစ်ပေါင်း89နှစ်အတွင်းအပူဆုံးဧပြီလနေ့ကိုကြုံတွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်ဧပြီလထဲမှာမြန်မာနိုင်ငံတဝန်းကဒေသ10ခုကျော်မှာအရင်ကတင်ထားတဲ့အမြင့်ဆုံးအပူချိန်စံချိန်တွေကိုကျော်လွန်ခဲ့တာပါမြန်မာနိုင်ငံအလဲပိုင်းမကွေးနဲ့မန္တလေးတိုင်းဒေသကြီးအတွင်းကနေရာအများပြားဟာကမ္ဘာအပူဆုံးနေရာတွေစီးရင်ဝင်ခဲ့ပါတယ်ခင
်ဗျာသတင်းတွေကိုကိုငင်းချမ်းအေးပြောပြသွားတာပါVOA American တန်ရဲ့တနင်္ဂနွေနေ့မနက်ပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကန္တာတွေမတိုင်ပြီးသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပေးပါအောင်မယ်။ကင်းပြည်နယ်မြောက်ဝတီနေအားရွှေကုတ်ကိုဒေတာတဝိုက်ကအွန်လိုင်းလုပ်ငန်းတွေမှာလုပ်ကိုင်နေတဲ့နိုင်ငံသားအားလုံး6လအတွင်းထွက်ခွာဖို့ကရင်နယ်ကြားဆောင်တပ်ကမေလ3ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အွန်လိုင်းလိမ်လည်မှုဂိုင်းတွေကိုတယောက်စွာအေးအေးယူနိုင်ရေးထိုင်းတရုတ်အမေရိကန်အပါအဝင်နိုင်ငံတကာကဖိအားပေးမှုတွေတိုးလာမှုနောက်မှာအခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ VOA သတင်းတောက်မှအေးအေးမှပြောပြပေးပါမယ်
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်ရွှေကုတ်ကိုမြို့သစ်ထဲကအွန်လိုင်းလိမ်လည်ဂိုင်းတွေကိုတယောက်စွာအေးအေးယူနိုင်ဖို့အတွက်ထိုင်းတရုတ်အမေရိကန်အပါအဝင်နိုင်ငံတကာကဖိအားပေးမှုတွေအရှိန်မြင့်တက်လာတဲ့အချိန်မှာပဲအွန်လိုင်းလိမ်လည်ဂိုင်းတွေလောင်းကစားဝိုင်းတွေရာဇဝတ်မှုတွေကိုညီနေရငားရမ်းပေးတာဒီလုပ်ငန်းတွေအတွက်လုံခြုံရေးယူထားပေးတဲ့ကရင်ပြည်နယ်အတွင်းကနေကြားဆောင်တက် BGF က တရားမဝင်နိုင်ငံသားတွေ6လအတွင်းထွက်ခွာပြေးဖို့အတွက်မြန်မာတရုတ်အင်္ဂလိပ်ဘာသာနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ရွှေကုတ်ကိုမြို့တက်မှာမိသားစုဝင်တဦးဖမ်းဆီးခံရတဲ့အတွက်မကြသေးခင်ကမှငွေကြေးနဲ့တွားရောက်ရွေးထုတ်ခဲ့ရသူတဦးက VOA ကိုအခုလိုပြောပါတယ
်ဒီမေလာတရနေ့ရက်စပြီးအော်တိုဝါ30ရက်နေ့ဒီတရားမဝင်အလုံငန်းလုပ်နေတဲ့သူတွေအဲ့ဒီဒီစာဆက်ဆက်နေတဲ့သူတွေနိုင်ငံသားတွေတရားမဝင်ပါပြီးခိုးဝင်နေတဲ့သူတွေပေါ့မမလေးကားသားတွေပါမှသူပါမှတရုတ်ပါမှအဲ့ဒါနေရာရှိရတဲ့အရေးရတော့အဲ့ဒီထဲမှာရှိရအော်တရားမဝင်တဲ့နိုင်ငံသား
နေကြာဆောင်တက်တာဝန်ရှိသူတို့ကကရင်သတင်းစင်ကိုပြောကြားချက်အရမြဝတီခရိုင်ထဲမှာတရုတ်ထိုင်းနဲ့တခြားနိုင်ငံသားသတ္တောင်းကျော်လောက်နေထိုင်နေတယ်လို့ဆိုပါတယ်ဒီထဲမှာလူကုန်ခံရသူတွေလောင်းကစားကျွေးကြောင့်လိမ်လည်မှုလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေရသူတွေလည်းပါဝင်နေပါတယ်ဒီလူတွေကိုဘန်းငွေ3000ကနေတသိန်းခွဲထိပေးမှအဲ့ဒီနေရာကနေထွက်ခွာဝင်ရတာဖြစ်တဲ့အတွက်အခုထုတ်တဲ့စာဟာ PR တွေကိုရော့ကြောင်းအောင်လုပ်တာဖြစ်နိုင်ကြောင်းအခုလိုဆက်ပြောပြပါရစေ။ည
ောင်ပြထုတ်တာပဲဖြစ်နိုင်တာပေါ့ဒါကဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်သူတို့ထဲမှာပဲသူတို့တိုင်ထားမှာပဲ။ဘယ်နည်းနဲ့မှပြန်ဆောင်မှာမဟုတ်ဘူး။ဒါလို့အဓိကဒါငွေရှာလို့လည်းစိတ်ကြိုက်ကိုသူ။နိုင်ငံတကာအားတွေပြောပြပြတယ်ဒီကြားကငွေငွေလည်းငိုင်းလို့ဖမ်းလို့ဖမ်းပြီးဖို့ဆိုတာအစီအစဉ်လုပ်တဲ့အခါကျတော့ဒီမှာကအကုန်လုံးကဒီငါးဝက်ဒီညီမှာပဲအဓိကလာပုံနေတာ။အိုးအရင်ကတော့ဆိုရင်ဘာမှဟိုအဆောက်အဦကရှိတာမှမဟုတ်တော့အခုအဆောက်အဦကနေတာမှမဟုတ်ဘူးတော့လည်းသိတယ်ကဘယ်နိုင်ငံကရောက်လာလဲတော့အောင်မေက
တစ်ဖက်ကလည်းအခုလိုမျိုးတရားမဝင်နိုင်ငံသားတွေထွက်ခွာဖို့အတွက်စာထုတ်တယ်လို့တစ်ဖက်ကလည်းလူသစ်စုဆောင်းတာတွေဆက်လုပ်နေတယ်ဆိုပြီးမြို့ကန်တွေကဆိုပါတယ်လောင်ကစားမြို့တော်ရွှေကုတ်ကမှနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေရောင်းစားခံရမှုတွေရှိနေတာပါအခုဆိုရင်မြောက်ရီမြို့ကတိုက်ပွဲတွေဖြစ်ပြီးရွှေကုတ်ကိုမြို့တက်ကလောင်းစားလုပ်ငန်းတွေကိုအကာအကွယ်ပေးထားတဲ့နေကြာဆောင်တက်ကဖိအားပေးခံရတာတွေရှိလာပါတယ်။ငွေလိမ်လုပ်ငန်းတွေမှာအဓိကပါဝင်သူတွေထဲမှာကရင်ပြည်နယ်နေကြာဆောင်တက်ကခေါင်းဆောင်3ဦးပါဝင်နေတယ်ဆိုပြီး USIB အဖွဲ့ကလည်းဧပြီလ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဘုံမူကြီးစောချစ်သူနဲ့ဘုံမူကြီးစောတင်ဝင်းတို့ကတော့ကြားဖြန့်လုပ်ငန်းတွေအတွက်လက်ခံနေရာချပေးတာလုံးကြုံရေးအကာအကွယ်ပေးထားတာဒီတခြားအခုညီတွေပေးမှုတွေလှုပ်ဆောင်နေပြီးမြောက်ရီမြို့နယ်နဲ့ရွှေကုတ်ကိုမြို့ကအွန်လိုင်းလိမ်လည်ခိုင်းကြားဖြန့်စင်တာတွေကိုလုပ်ကင်ဆောင်ရွက်နေတယ်ဆိုပြီး USIB ကပြောဆိုထားပါတယ်ရှင
်ဒါကတော့ရွှေကုတ်ကိုအခြေအနေနဲ့ပတ်သက်ပြီးမှအေးအေးမှပြောပြသွားတာပါအခုတော့ပတ်စင်ကန်တာတွေကိုစတင်ပါတော့မယ်ပထမဆုံးကတော့ဒုအတန်းအစီအစဉ်ပြပါတယ်စစ်ကောင်စီနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေမှာဒဏ်ရာရသူတွေကိုတတ်နိုင်တဲ့ဘက်ကပြုစုစောင့်ရှောက်ပေးနေတဲ့သူတွေအကြောင်း Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်မှာတင်ပြထားပါတယ
်我觉得就是明天就是第三次了嘛就是想起的。那个就不就超级有地的。别的就那么远就那么远就是大一点。
ထိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့စင်တာတစ်ခုဟာနေဆက်တလျှောက်စစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်တဲ့တိုက်ပွဲတွေမှာထိခိုက်ဒဏ်ရာရတဲ့တော်လှန်ရေးဘော်တွေအများအပြားကိုစေကူတာပြုစုစောင့်ရှောက်မှုတွေပေးနေပါတယ်။စေကူတာမှုခံယူနေကြတဲ့ဒဏ်ရာရရေးဘော်တွေထဲမှာဒဏ်ရာမပြင်းထန်တော့ပေမဲ့ဈေးရုံမှာရချင်းယူပြတ်နေရဆဲရေးဘော်တွေကနေကိုလက်အင်ကဆုံရှုံနိုင်ရတဲ့ဒဏ်ရာပြင်းထန်တဲ့ရေးဘော်တွေအထိပါဝင်ပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်အပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကအကူအညီပံ့ပိုးပေးထားတာပါ။ဒီဘက်အစီအစဉ်ကိုတော့ဒုအတန်ရဲ့လွတ်တန်းသတင်းထောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
ဒီအစားဒီအစားကိုကျွန်တော်ကျွန်တော်မှာလည်းယုံမင်းမင်းလည်းရေဘော်နိုင်ငံတော်လုပ်ပြရတော့သူတို့ကလည်းဟိုအရင်လူရဲဆိုလို့ကျွန်တော်တို့ဒီရေဘော်ရေဘတ်တွေပဲရှိရတယ်ရှိတဲ့အခါကျတော့ကျွန်တော်တို့မှမလုပ်ပြင်းနဲ့ဒုပွင့်မဲ့လူရှိတော့မဟုတ်ဘူ
းကိုစာနီကထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့ Sunshine Gate Center ကစေတနာဝန်ထမ်းတူပါအဲ့ဒီ Center ဟာစစ်ကောင်စီနဲ့တော်လိုင်းအင်အားစုတွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာထိခိုက်ဒဏ်ရာရလာတဲ့ရဲဘော်တွေကိုစေကူတာပြည်စုစောင့်ရှောက်ပေးနေတဲ့နေရာဖြစ်ပါတယ်။သူကအာဏာမသိခင်တုန်းကတော့စစ်တပ်သားသူနာပြုတစ်ယောက်ပါ။ ဒါပေမဲ့အာနာသိမ်းပြီးနောက်ပိုင်းစစ်မဖက်အာနာပြည်ဆိုင်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်ခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ထံမှတာဝန်ထမ်းဆောင်ခဲ့ပါတယ်။
ကိုစားနေအတွက်တော့အရင်ကစစ်တပ်ကစစ်တပ်သားဘဝမှာအမေအရာတာဝန်ထမ်းဆောင်ခဲ့တဲ့ကာလတွေထက်အခုလိုဒဏ်ရာရရဲဘော်တွေကိုကူညီပေးနေတဲ့အခြေအနေကပုံမှန်မြတ်တယ်လို့ပြောပြပါတယ်။
မတ်စင်ကအေယာဝတီတိုင်းကတားဖွားသူနာပြုတ်တူဖြစ်ပြီးစန္တာကဒဏ်ရာရရဲဘော်တွေကိုပြည်စုစောင့်ရှောက်ပေးနေတဲ့နောက်ထပ်စေတနာတဝန်ထမ်းတူပါ။သူကလည်းစီဒီအမ်လုပ်ပြီးနောက်ပိုင်းကင်ပီနယ်ကစစ်မြေပြင်မှာစေကူသားတဲ့အဖွဲ့တွေနဲ့လိုက်လံကူညီခဲ့သူဖြစ်ပါတယ်။ဒဏ်ရာရတဲ့ရဲဘော်တွေကိုဖိုင်းနိုင်ငံဘက်စေကူသားဖို့ပို့ဆောင်ရမှာလဲထဲထဲဝင်ဝင်ပါဝင်ကူညီခဲ့သူပါ။တ 上小便利了吧。心里边嘛不用对于开压的开开的结果把这些啊呼噜心压吧嘞。
其他就拉住把这些楼压比便利我的原本集体的把这些货嘛快速部门楼的卡但你弄啊我所以的原来就这边给我楼了。
没上面哈都能一个了吗你们能够是被上帝的窟窿压力的不撇的路但是也不能让要是孤单压力的撇罢了。是你的吗只要问你是的大理是不是的可以看可是感动必须给你压力呢是你对一种浪漫的心灵压力上在你的收音压力也不能够的窟窿的判断我不想孤单被压力的撇罢了。美少女が三山家三大を、金ピネが KNU 三田図を運営して、何日連れね、と三田が嘘を立派にじゃらぴぴ、あくそいん、何年連れ、ダイヤや家坊、ガヤ町、チャウヤウンチェン、セクダムカユピドアビロティアバレ。セミビンガネ、デパナンガンゴ、ダイヤや家坊リポーサンヤレケイサハ、デゲロアセンコモウロンチラバ。ランキーカケリジャー、チジンデレッカーデレネポーサンヤレルレ、何日連れがぴょぴゃばれ。苦嘞三香给三大妈结果这样问见我必须上校他的皮皮他的天妈大家们变成老板们也请有别的你啊在路那里把问的路其实应该出院的路虽然变成路没压到的结果人呢可能没怕也没也没得出来把问妈的你要是说是不大病老板是将是个变大家的这就说三大妈被四大妈问的你呢这身边的故意的没人路上的吧的那你今天啊咯三大礼拜不断生活目的妙计是里面起码从生活目下都有一个三百点六百八八的。三三个三大路路不会是人心里的哈大家也不会的阿的苦皮是吧的。那今天嘛那边的大地要来皮中的破文的无来皮的结果估计下来八万八的。 ူကပြီးခဲ့တဲ့နှစ်မှာလက်နက်ကြီးတန်းကြောင့်6လောက်တစ်ဖက်ဆုံးရှုံးခဲ့ရတယ်လို့ညှက်ရိုးနဲ့အဆုတ်တို့လိုကိုတွင်းအင်္ဂါတွေမှာလည်းဆူဆူရွရွထိခိုက်ဒဏ်ရာရခဲ့တာပါသူဟာထိုင်းနိုင်ငံမဲဆောက်မျိုးကစေယုံတစ်ခုမှာဆေးလာကူးခဲ့ရပြီးခုတော့သူ့ဒဏ်ရာတွေကရေးပေါ်ချင်းတွေကနေကျော်လွန်သွားခဲ့ပြီဖြစ်ပါတယ်ဒါပေမဲ့စန္တာမာနေထိုင်ရင်စေယုံနဲ့ပုံမှန်ရချင်းယူပြသနေရဆဲဖြစ်ပါတယ်
လုပ်ပေးတဲ့လူတွေကလည်းလုံးလုံးကောင်းကောင်းရဲ့လူမျိုးမဟုတ်ဘူး။ဒီလိုပဲကျွန်တော်တို့ပဲတမလာပြရတဲ့ပြင်သက်တာပါပဲ။ဒီသက်တာတဲ့လူတွေကပြန်ပြောင်းချက်ပြည့်တယ်၊ရှော့ဖို့ပြည်တာပါ။အကျိုးဆောင်ပဲပို့တယ်။ဟိုကျွန်တော်ကကျွန်တော်ပြန်ပြောတယ်ဒီတန်းစတော့မှကျွန်တော်ကရင်းနေတယ်။ဘာလို့ကျွန်တော်အခုကျွန်တော်ဒီလိုဖြစ်တယ်။တကယ်လည်းကျွန်တော်မော်ရီကကျွန်တော်မဆွဲလို့ကျွန်တော်တွားတယ
်။လက်ဆောင်မြို့မှာဒဏ်ရာရရဲဘော်တွေကိုသူတို့တိတ်တိတ်ထားပြီးစိတ်ကူးတမှုပေးနေတဲ့တခြားအဖွဲ့အစည်းတွေလည်းရှိနေပြီးအဲ့ဒီအထက်မှာနိုင်ငံတကာအဖွဲ့အစည်းတချို့လည်းပါဝင်ပါတယ်။မြို့သားညညရေးအစိုးရ NGO ကလည်းလိုအပ်တဲ့ထောက်ပံ့မှုတချို့ကိုလှုပ်ဆောင်နေပါတယ်။2021ခုနှစ်ဒီဇင်ဘာလမှာဖြစ်ပွားခဲ့တဲ့ဒိဂီကော်တိုက်ပွဲအပြီးနောက်ပိုင်းမဲဆောက်မြို့ကိုရောက်လာတဲ့တရားရရဲဘော်တွေရဲ့စစ်ကူတာတဲ့ကိစ္စတွေ၊ safe house စီစဉ်တဲ့ကိစ္စတွေ၊ကျန်းမာရေးစောင့်ရှောက်ပေးတဲ့ကိစ္စတွေကိုအန်ယူဂျီနဲ့ KNU တို့ကပူးပေါင်းကူညီလှုပ်ဆောင်နေတယ်လို့အန်ယူဂျီရဲ့ပြန်ကြားရေးတာဝန်ခံကိုနေဖုံးလက်ကဆိုပါတယ်
ဒီကျွန်တော်တို့ NGO နေနဲ့လည်းဒီတတ်နိုင်သမျှအကူအညီစောင့်ရှောက်မှုတွေလုပ်နေပေမဲ့လေဒီထက်ပိုတဲ့ဒီအကူအညီမှုတွေစောင့်ရှောက်မှုတွေပံ့ပိုးမှုတွေဒါတွေကတော့အမြဲမပြတ်တာလိုအပ်နေမဲ့အရာဖြစ်ပါတယ်အဲ့တော့ကြောင့်မလို့ဒီအပေါ်မှာကိုနီကိုဟန်နဲ့ပေါ့နော်အပူပေါင်းပါဝင်ဆောင်ရွက်အကူအညီကြတဲ့သူတွေအဖွဲ့အစည်းတွေအကုန်လုံးကိုကြိုဆိုတယ်ကျေးဇူးလဲကျေးဇူးတင်ကြောင်းလဲပြောလိုတယ်တခုပါပဲကျွန်တော်တို့ဒီစာနာပူကြောက်ဒါကူကြတဲ့ဒါအလှရှင်တွေပြည်သူတွေရဲ့ငွေကြေးတစုံတရာပေါ့နော်ဒါတွေကိုတကယ်လိုအပ်နေတဲ့သူတွေစီကိုတိုက်ရိုက်ရောက်ရှိဖို့ပေါ့နော်ရောက်ရှိဖို့ဒါကတော့အရေးကြီးမှထင်ပါတယ်လို့ဟုတ်
အတစင်ကတော့မဲဆောက်မြို့ကိုရောက်လာတဲ့အချိန်မှာသူတို့တစ်ချိန်ကပို့ဆောင်ပေးခဲ့တဲ့ဒဏ်ရာရရဲဘော်တွေပြန်လဲတက်တာလာတာကိုမြင်တိုင်းဝမ်းသာပီတိဖြစ်ရတယ်လို့ပြောပြပါတယ်။သူဟာမဲဆောက်မှာကလေးတစ်ဖက်နဲ့စာဝတ်နေရေးကလည်းအခက်အခဲဖြစ်နေပေမဲ့အခုလိုဒဏ်ရာရရဲဘော်တွေအတွက်သူတက်တဲ့ပညာနဲ့စေတနာဝန်ထမ်းအဖြစ်ကူညီဖေးမပေးနေရတာကိုပဲကျေနပ်နေသူဖြစ်ပါတယ်။
ဒါတူဦးတယောက်ထဲကောင်းတာမဟုတ်ဘူးကွဲအကုန်လုံးပေါ့နော်ဒီကျမတို့သူ့ကိုလာပို့တဲ့အချိန်မှာဒါဟိုမလဲဟိုထမ်းမဲ့လူမရှိရင်အဲ့လိုကိုထမ်းမဲ့သူလည်းအသက်မရှင်နိုင်ဘူးလို့မဟုတ်ဘူးကျမတို့ပို့ပြီးတော့ဒီဘက်ရောက်လို့ကျေးဇူးဆောင်ရှောက်ပေးရလို့မရှိရင်ပြရခိုင်ကြရင်ဒီဒီဘက်မှာဆောက်ပြီးတော့ရေးဖို့တွေနော်ဒါဘုနာဆောက်တဲ့လူတွေရေးဖို့တွေပေးဆက်မှုတော့လည်းသူတို့ဒီလိုဆောက်ဖြစ်ပါလေ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့တန် focus ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါဦးမယ်။ဗြိတိန်နိုင်ငံမှာခိုးလုံငွေလျှောက်ထားသူတွေကိုရဝမ်ဒါနိုင်ငံကိုပို့မဲ့အငင်းပွားစရာအစီအစဉ်ကိုဗြိတိန်လွှတ်တော်ကနေအတည်ပြုလိုက်ပါတယ်။ဒါကလူ့အခွင့်အရေးဆိုင်ရာအကာအကွယ်ပေးရမယ့်ကိစ္စကိုလစ်လျူရှုတာဖြစ်ပါသလား။ဦးတင်မောင်တန်းကဗြိတိန်နိုင်ငံကလူ့အခွင့်အရေးရှင်တွေကိုအောင်အောင်ကိုဆက်သွယ်ဆွေးနွေးထားပါတယ်။
UK ကိုတရားမဝင်ရောက်ရှိပြီးနိုင်ငံရေးခေလုံဝင်တောင်းပန်သူတွေကိုရဝမ်ဒါနိုင်ငံပို့မဲ့ဥပဒေကြောင့်ကိုဧပြီလ23ရက်နေ့ကအထက်လွှတ်တော်မှာအတည်ပြုလိုက်ပါတယ်။တရားမဝင်ရွှေ့ပြောင်းနေထိုင်ကြတာပါ။တကမာလုံးရင်ဆိုင်နေရတဲ့စိန်ခေါ်ချက်ဖြစ်တယ်လို့ပြည်ထောင်ဝန်ကြီးချုပ်ရရှိဆုနက်ကတော့ပြောပါတယ်။ဒီဥပဒေကြောင့်ဟာအရေးစိန်ခေါ်ချက်ကိုဖြည့်ရှင်းတာဖြစ်တယ်လို့လည်းပြည်ထောင်ဝန်ကြီးချုပ်ကဆိုပါတယ်။ဒီကြောင့်ဆွေးနွေးပွဲကိုကျွန်တော်ဖိတ်ခေါ်ထားသူကတော့UK မှာနေထိုင်နေပြီးအရင်တုန်းကမြန်မာနိုင်ငံရဲ့နိုင်ငံရေးကျင်းသားလည်းဖြစ်88မျိုးဆက်ဘာသာတာငေါဆောင်တယောက်လည်းဖြစ်ပြီးအခုရှိနေဖြစ်လူခွေရေးဆိုင်ရာအမှုတွေကိုကြိုက်ပွဲဖြစ်ရှင်းပေးနေတဲ့ဦးအောင်ဖြစ်ပါတယ်မင်္ဂလာပါဦးအောင်ခင်ဗျာ
โอเคมิงลาบากูเดมัง
โอเคกวีปรมาอุซงเนาะปอเนาะจนเราดียูเคก็บาลุดีอุกฤษกูปะทําหมดโจ้ซาตะเลสุดาเลရှင်းပြได้ป่ะครับเนี่ย
ยูเคနိုင်ငံจ้วနိုင်ငံဖြစ်နေတဲ့အတွက်ကြောင့်မလို့ဒီยุโรปကနေပြီးတော့ဒီအထူးအထူးတစ်ဖြစ်မှာပြင်သစ်ကနေပြီးတော့ပြီးတော့ဒီကိုးလာတဲ့တာမန်နဲ့ပဲဖြစ်ဖြစ်ဒီဒီဟိုဘောဘလိုပဲဖြစ်ဖြစ်တဲ့ကားတွေနဲ့ပဲဖြစ်ဖြစ်ဒီတရားမဝင်ကိုးပြောင်းပြီးတော့ဒီကိုလာပြီးတော့ခလုံးဝင်တင်တဲ့လူတွေကိုတားဆီးတဲ့တားဆီးခြင်းလို့ပင်လယ်ကိုဖြတ်ပြီးတော့တင်မောတွေနဲ့လာတဲ့ဘုတ်တွေတင်မောတွေတာမန်တွေကိုအပြည့်ဖြတ်တားဆီးလိုက်မယ်ဆိုပြီးတော့သူတို့အတိအကျရွေးချက်နဲ့ထုတ်တာပါဟုတ်ကဲ့
ဟုတ်ကဲ့ကုလသမဂ္ဂလူခွေဆိုင်ရာဗာမင်းကြီးနဲ့ဒုက္ခသည်များဆိုင်ရာဗာမင်းကြီးနှစ်ယောက်လုံးကတော့
Filippo Grandi and Volker Turk are calling on the UK government to reconsider its plan to transfer asylum seekers to Rwanda.
ဒီဥပဒေအရနိုင်ငံတကာဒုက္ခသည်များဆိုင်ရာသဘောတူညီချက်နဲ့ညီညွတ်ရလားလို့မင်းကိုထုတ်ပြန်လို့ရှိနေကြအောင်တဲ့အဒီဥပဒေကိုပြန်ပြီးသုံးသပ်စဉ်းစားဖို့ UK ကိုပြောလိုက်ပါတယ်အပြည့်ပြည့်ဆိုင်ရာလူချင်းခြားနာမှုအဖွဲ့ကြီးကလည်းဒီဥပဒေကိုရှုတ်ချလိုက်ပါကိုအောင်ကဒုက္ခရေဆိုင်ရာရှေ့နေပြောင်းလဲဖြစ်တော့ကိုအောင်အနေနဲ့ဘယ်လိုများမြင်ပါသလဲခင်ဗျာ UK ထဲမှာဘယ်လိုအတန်တွေကိုဟောကြားနေရပါသလဲခင်ဗျာ
ကျွန်တော်တို့ကတော့ပုံမှန်လင်းလင်းအစိုးရဟိုဟိုဟိုချဲ့ဟိုတရားဝင်ဥပဒေပေါင်းတွေ့ရနေပြီးတော့ဟိုပါပေါ့နော်တို့ကိုကန့်ကွက်ပြီးတော့ဟိုဟိုပါပေါ့နော်တရားစွဲပြီးပြီကျွန်တော်တို့ဒီနိုင်ငံမှာအင်္ဂလန်နိုင်ငံမှာရှိတဲ့ Supreme Court ဆိုတဲ့ခေါ်တဲ့အမြင့်ဆုံးဒီအဲမှာဒီရဝနာကိုရဝနာကိုပို့ခြင်းဟာဒီ international law ကိုနော်ကဘာမှာတတ်မှတ်ထားတဲ့ law ဥပဒေတွေကိုဖောက်ပြတ်ပါတယ်ဆိုပြီးတော့ကျွန်တော်တို့က supreme court မှာကျွန်တော်ကောက်တင်လိုက်ကောက်တင်လိုက်တဲ့အချိန်မှာ supreme court ကနေပြီးတော့ပြက်ပြက်သားသားပဲကျွန်တော်တို့ဘက်ကနေရက်တည်ပြီးတော့ဟုတ်တယ်ရဝနာကိုပို့ရင်တော့ဒါလူအခွင့်အရေးအင်းဒီဗြိတိသျှနိုင်ငံကနောက်ပြီးတော့ international law ရသူတို့ breach ဖြစ်တယ်ပေါ့ဆိုပြီးတော့ဆုံးဖြတ်လိုက်တယ်အားနေချက်ပေါ့နော်အားနေချက်တခုကဘာပါွားလဲဆိုတော့ तू ကပြောတာက तू က time frame နဲ့ तू ပြောရတယ်ဒီအချိန်မှာ Rwanda ကိုပို့ရည်ဒါဟိုပေါ့ဟိုပို့တဲ့လူတွေကစိတ်မဖြစ်ဘူးပေါ့နော်ကျွန်တော
်လုံးလုံး
စိတ်ချမှုမရှိဘူးလုံးလုံးစိတ်ချမှုမရှိဘူးဒီနိုင်ငံတကာဥပဒေတွေကိုလည်းချိုးဖောက်ရအောင်နိုင်ငံနိုင်ငံရဲ့တဘောတူညီစာချုပ်တွေတဲ့မှာခေလွန်ခွင့်ဒုက္ခသည်တွေကိုဟိုဘောကာကွယ်ဆောင်လျှောက်တဲ့အခြေအနေမရောက်ဘူးပေါ့နော်ဒီဟာမဖြစ်နိုင်ဘူးလို့သူဆုံးဖြတ်လိုက်တဲ့အတွက်ကြောင့်မလို့ဘာလုပ်လိုက်လဲဆိုတော့ဒီနိုင်ငံစာချုပ်ကိုသူကချိန်လိုက်တယ်ဒီအထဲမှာပါတဲ့စာသားတွေကိုချိန်ပြီးတော့သူကဒီအထက်လွတ်တော်အောက်လွတ်တော်နဲ့ဆုံးဖြတ်ပြီးတော့အခုနောက်ဆုံးသူတို့ကဟိုလက်ရှိအကိုပြောခဲ့တယ်ကွာနော်သူတရားဟာတရားဝင် law ဖြစ်ခဲ့တာပေါ့ဖြစ်ပြီပေါ့နော်ဖြစ်တော့မှာပေါ့တကယ်တမ်းကျသူတို့ပို့လို့မရသေးဘူးကိုကျွန်တော်တို့မှာတန်တဲ့ဟိုဟာပေါ့ဥရေအကြောင်းအရကျွန်တော်မှာပြင်ဆင်ပြီးလာရှိ
The first flight will leave in 10 to 12 weeks
July မှာစပြီးပထမအဦးဆုံးဒီနိုင်ငံရေးခလုံးကတောင်းခံထားတဲ့သူပေါ့နော်အဲ့ဒီလိုခုနတရားမဝင်ရောက်ရှိပြီးတောင်းခံထားတဲ့သူတွေပို့မယ်ဆိုပြီးတော့ပြောတယ်ကိုအောင်ဘလို့ထင်တယ်ခင်
အတိတ်ဥပဒေအပြားသူတို့လုံရင်လုံနေမယ်။ဒါပေမဲ့တကယ်တမ်းလက်တွေ့မှာသူတို့ကိုပို့မယ်ဆိုရင်မဖြစ်နိုင်နေဘူး။ပြီးတော့ဒီလူခွင့်ဥပဒေဘက်တော်သားနေရာပြီးတော့ဒီဟိုပေါ့နော်ဟိုပေါ့ဟိုပေါ့ဥပဒေရပြန်လဲပြီးတော့အဲ့ဒီအောင်ဟိုပေါ့ခုခံဖို့အတွက်ကျွန်တော်တို့က challenge လုပ်ဖို့အတွက်ကျွန်တော်တို့ကပြင်ဆင်နေတာအများကြီးရှိတယ်ပေါ့နော်။ကျွန်တော်တို့ကနောက်တစ်ဆင့်ရပါရှိတယ် Supreme Court ပြီးကျွန်တော်တို့ကနောက်တစ်ခု European ကုတ်တော့European ကုတ်တော့အပီဆိုတာရှိသေးတယ်။ဟုတ်တယ်မလောက်ရသေးဘူး။ဘာမှမဖြစ်သေးဘူး။ဒါဟိုဘောရေးရှိ process ကြီးပေါ့။ဘာကြောင့်လဲဆိုတော့ဒီနိုင်ငံကကျွန်တော်တခုဟိုဖြစ်တာကကျွန်တော်တို့တွေဟိုဘောဒီနိုင်ငံက rules of law ကတကယ်တမ်းပေါ့နော်။တရားဥပဒေစိုးမိုးရေးကတကယ်ဟိုအသက်ဝင်ပြီးအလုပ်လုပ်နေတဲ့အတွက်ကြောင့်မို့အစိုးရကလုပ်ထင်တိုင်းလုပ်လို့မရပါဘူး။ဟုတ်တယ်
။ခုနတရားဥပဒေစိုးမိုးရေးဆိုတာကိုအောင်ပြောသွားတယ်ပေါ့နော်။ဆိုတော့ 你比赛啊，多年参加过一回，也按投票的老的吃了，老业绩的吃了吃
了。
好啦，也要用专业投票结果，不累不？也要用个当初决定 PC 比吧的 ，PC 比批吧的，就比了，楼来比了，家产来比。
当
然。比例那个也先了，
也
要用专业传达
的。那第
二一些是那些那绿岛也十三亿的股，谁可来家批台路啊？你比赛呀，我在江南会发一个标靶的，说光不露天嘛来。
真的啊，我讲，然后 MNC 标了嘛呢？英格兰那个马戏的民族第二用啊，你比如送票打的六啊点六啊七股的，那个你他妈的啊，如今来批比如沙龙里批比如。那个啥叫批的 3D 有变的出来个，变比如第二五第二五物理漏的出来个，我到到我马云的不喏，大马云的不喏，我第二个人讲喏 ，Supreme 各国人话变的加拿比试试也没给查吧，我讲喏啥在太用的没呀，第二个人 agreement 好吗？第二个人 let 对嘛我，
没有生产武器的，
把的农用生产武器的，我把的漏你的，如果哪个 UNHCR 个。喏，我个把古拉他们个，刘家店家把哈民意用过来过啊，的 Israel 的话都来看呢，那不要的 Australia 来看呢，但因为 UK 嘛都那么看 ，UK 嘛就那屋里就那的 Supreme Court 带的看的 UNX 啊，在第一年来出他的，是的，对吧？他是没撇步是吧？
罗湾那人家都，一时间我就出来的，所以罗湾都。就都那呀，都叫谁吃吧？那路叫了，不？
那
这三点吧呗，就那哦，你一边的人谈那个，你人家一口龙尾小他的，可能古拉比罗小他的比你贵点卡吧。我话那我宝贝五美五啦，都罗低价，都罗没拉五的。你那里我没丢比罗嘞，比嘞我你就没事出来讲，今就那路耶，你屋里啊，提要的，就这样不起的路叫的。现在看你看吧，就给共产党部来大家了，你说你不要了，光不露天呢？啊，那老宋没我嘛过？
好 ，OK， 怎么样 ？OK， 怎么样？阿里 AB 那样，这个人家人咯，不老听嘛，来说了咯，我不老 percentage 嘛，喏，我都给了掉你那边，你要那边，都要那边嘛。哎，都 percentage 多来人咯，我不罗嘛，我阿婆喏，哎嘛要你的努力啊，把屋里这边撇撇，都罗。丢片嘛呗，就那你的库的库呗，就那这的收押物，就那我不的 UK 收押物，就那的啊，讲讲别的那个咯，的钱呢，我撇的不丢，一些钱，订单人家等下人家呢，屋里漏漏没有，就那 EU 的库咯，那我得塞呢，人家的阿罗，那不要伊拉苏阿巴文，阿富汗阿巴文。像那安南安的阿龙西亚阿巴文，阿公龙啊，苏邦你那边阿路不路路家咪，阿公龙苏邦偏西嘛，亚美路。伊的 migrant movement 啊，跟侬侬那帮逃难青年啊，喏，逃难青年 movement。
你那个说的，你先说出来的不包间那个，的确当地才那片的，他我啊，切个路宽也得顾片的。
路，哎的。
然后老兵在比桥比新拉面说路线咯，路说了，可怕说了，谁家屋里嘞就无话得西呗哩。
OK， 然后大家么，然后来外面洛阳的，然后苏州人的故事 ，No one is illegal in this any gun， No one illegal 不喏，别读嘛，第二幕也冇好过个吧，伊嘛内台那路呀，阿公龙啊。阿公龙啊，第二位内台家啦，我个吧伊呀，你不给他，大家么，然后啊。No one is illegal.
Jesus, me, I eat about it. Okay.
ตรีมันတွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရင်မှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေ
တကယ်ဘဝဇက်လန်းတွေ one click ကလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့မေလ9ရက်နေ့တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုဆက်လက်ပြီးတော့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အစီအစဉ်တွေကိုတင်ဆက်ပါအောင်မယ်။ပထမဦးစွာအာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပေးပါမယ်။စိတ်အင်အားတိုးချဲ့လာနေတဲ့တရုတ်ဟာသူ့ရဲ့တတိယမြောက်အကြီးဆုံးလင်းတင်တင်းမော့ကိုမေလ၁ရက်နေ့ကရေချစမ်းသပ်မောင်းနှင်ပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းတရုတ်အတွက်ရေးပါတဲ့မော်လ်ဒိုက်ကိုစီအပါအဝင်ပူပေါင်းဆောင်ရွက်မှုလုပ်ဖို့သဘောတူညီမှုရလိုက်ပါတယ်။တောင်ကိုရီးယားကတော့အမေရိကန်နဲ့ဗြိတိန်ပါတဲ့ AUKUS အဖွဲ့ဝင်မှုစဉ်းစားနေပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲဆက်ပြီးတင်ပြပေးပါမယ်။တရုတ်ဟာသူ့ရဲ့တတိယမြောက်လေယာဉ်တင်သင်္ဘောကိုမေလ၁ရက်နေ့ကရေချစမ်းသပ်မောင်းနှင်ပါတယ်။ဖူကျင်းလို့အမည်ပေးထားတဲ့ဒီလေယာဉ်တင်သင်္ဘောဟာဒုတိယမြောက်တရုတ်ပြည်လို့သင်္ဘောဖြစ်ပြီးတန်ကျင်း 8,000 ကျော်ရှိပါတယ်။ဒါဟာတရုတ်ရဲ့အကြီးဆုံးစစ်သင်္ဘောဖြစ်လာပါတယ်။ဒီသင်္ဘောကို2022ခုနှစ်ကတည်းကစတင်တည်ဆောက်ခဲ့တာပါ။ဒီသင်္ဘောနဲ့ပတ်သက်ပြီးအသေးစိတ်ဖော်ပြခြင်းမရှိပေမဲ့အစင်းမြင့်လျက်စစ်ပစ္စည်းတွေနည်းပညာတွေတပ်ဆင်ထားတယ်လို့ဆိုပါတယ်။အရင်ကလေယာဉ်တင်သင်္ဘော2စီးရှိထားပြီးဖြစ်ပါတယ်။ပထမတစ်စင်းကတန်6,000ကျော်ရှိတဲ့လျောင်းနင်းဖြစ်ပါတယ်။ဆိုဗီယက်ခေတ်ကသင်္ဘောဖြစ်ပြီးယူကရိန်းကနေဝယ်ယူတာပါ2012ခုနှစ်မှာပါဒုတိယဒဇင်ကတော့တရုတ်ပထမအဦးဆုံးဆောက်လုပ်တဲ့တန်6,600ကျော်ရှိရှန်တောင်သင်္ဘောဖြစ်ပါတယ်2019ခုနှစ်မှာပါဒီသင်္ဘောနှစ်ဆင်းလုံးဟာတိုက်လိရင်အဆင်း40ကျော်တည်ဆောင်နိုင်ပါတယ်ဒါကြောင့်အခုဖူကျင်းသင်္ဘောဟာလေရင်အဆင်းရည်ပိုများတည်နိုင်မှာပါတရုတ်ဟာစတုတ္ထမြောက်ဒဇင်ကိုလည်းစတင်တည်ဆောက်နေပြီးပထမဆုံးနျူကလ িয়ার လောင်စာသုံးဖြစ်မယ်လို့သတင်းတွေမှာရေးသားထားပါတယ်။တရုတ်ဟာအရှေ့ဘက်ခြမ်းမှာထိုင်ဝမ်၊ဂျပန်၊တောင်တရုတ်ပင်လယ်ပြင်အရေးတွေမှာထိတ်တိုက်တွေ့နေပြီးတင်းမာမှုတွေရှိနေချိန်မှာစစ်အင်အားကိုအားစိုက်တိုးချဲ့နေပါတယ်။ထိုင်ဝမ်၊ဂျပန်၊ဖိလစ်ပိုင်တို့ဟာအမေရိကန်နဲ့မဟာမိတ်တွေဖြစ်ပြီးအမေရိကန်ကလည်းတောင်တရုတ်ပင်လယ်ပြင်နဲ့အင်ဒိုပစိဖိတ်ဒေသအတွင်းနိုင်ငံတကာရေလမ်းကြောင်းတွေကိုလုံခြုံလွတ်လပ်စွာသွားလာနိုင်ရေးလှုပ်ဆောင်မယ်လို့ပြောဆိုထားပါတယ်။တရုတ်ဟာကမ္ဘာဒေသအသီးသီးမှာစစ်စခန်းတွေအဖြစ်အသုံးပြုနိုင်မဲ့စိတ်ကန်းတွေအခြေခံအဆောက်အဦတွေလိုက်လံတည်ဆောက်နေပါတယ်။တရုတ်ဟာ2035ခုနှစ်မှာနျူကလ িয়ার ထိပ်ဖူးတပ်ဒုံးအလုံး1000ပိုင်နဲ့ခီမီတပ်မတော်ဖြည့်ရေးနဲ့2050မှာကမ္ဘာအဆင့်တပ်မတော်ဖြည့်ရေးဦးတည်လှုပ်ဆောင်နေပါတယ်။အရှေ့ချမ်းပင်လယ်ပြင်မှာတင်းမာမှုတွေရှိနေချိန်အနောက်ဘက်အိန္ဒိယသမုဒ္ဒရာဆိုးမိုးရေးကိုလည်းတရုတ်ကအာသွန်လှုပ်ဆောင်လာနေပါတယ်။ဒီကိစ္စမှာမြန်မာနိုင်ငံဟာမဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံဖြစ်နေပါတယ်။တရုတ်ရဲ့ခြေလှမ်းနေအပေါ်အိန္ဒိယကတော့စိုးရိမ်ပါတယ်။မကြသေးမီကမှပဲစီရီလင်္ကာအနီးအိန္ဒိယသမုဒ္ဒရာတွေကကျွန်းနိုင်ငံငယ်လေးမော်လ်ဒိုက်ဟာစီးရေးပူပေါင်းဆောင်ရွက်မှုမှာအိန္ဒိယကိုဖယ်ထုတ်ပြီးတရုတ်နဲ့မဟာမိတ်စာချုပ်ချုပ်လိုက်ပါတယ်။ယခင်မော်လ်ဒိုက်အစိုးရကအိန္ဒိယနဲ့မဟာမိတ်ချုပ်ခဲ့ပေမဲ့လွန်ခဲ့တဲ့6လကမှတက်လာတဲ့မိုဟာမက်မွေဇူအစိုးရဟာတရုတ်နဲ့ပုံမိုနီးကပ်အောင်လုပ်လိုက်ပါတယ်။နေပယ်ဆုံပါဝင်တဲ့မဟာဗျူဟာမြောက်မဟာမိတ်ပြုလိုက်ပြီးမော်လ်ဒိုက်နဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကဧပြီလ22ရက်နေ့မှာပြောဆိုခဲ့ပါတယ်
။ပုံသဏ္ဍာန်ဟာ中马全面战略合作伙伴关系ရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုမိပါတယ်။နေပယ်ဆုံပါဝင်တဲ့မဟာဗျူဟာမြောက်မိဖက်ဖြစ်မှုကိုပုံမိုနဲ့ဆိုင်အောင်ဆောင်ရွက်သွားပါမယ်။အနာဂတ်မှာနှစ်ဖက်ပြည်သူတွေအကျိုးရှိစေမယ့်တရုတ်မော်လ်ဒိုက်အတိုင်းဝိုင်းကိုအရှိန်မြှင့်တည်ဆောက်သွားပါမယ်
။တရုတ်ဟာပါကစ္စတန်တို့အီရန်တို့နဲ့လည်းမဟာမိတ်ဖြစ်ပါတယ်။အီရန်ရုရှားတရုတ်ပူးတွဲစည်းရေးလက်ချင်တာတွေရှိပါတယ်။အရှေ့အလယ်ပိုင်းကနေလောင်စာအပြည့်တင်ထားတဲ့တရုတ်သင်္ဘောအဆင့်60ကျော်လောက်ဟာနေ့စဉ်အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးတောင်တရုတ်ပင်လယ်ပြင်ကိုပတ်ခါတရုတ်ကိုရောက်အောင်သွားရပါတယ်။ဒါကြောင့်အိန္ဒိယသမုဒ္ဒရာဟာတရုတ်အတွက်အရေးပါတယ်လို့တရုတ်ကလောင်စာတွေကိုကြောက်ဖြူကနေပိုက်လိုင်းနဲ့တရုတ်ပြည်ယူနန်ကိုသယ်ယူဖို့အလွန်စိတ်အားထက်သန်နေတာပါ။မော်လ်ဒိုက်နဲ့တရုတ်စီးရေးပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်တဲ့အပေါ်အိန္ဒိယမနီပယ်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးနဲ့ပထဝီနိုင်ငံရေးဌာနကလက်ထောက်ပါမောက်ကဆန်ကေဂူဂျာကအခုလိုသုံးသပ်ပါတယ်။
number of visits of Chinese naval vessels to Maldives will go up, that is for sure.
Maldives ko tiyuk timor e po bi jaw la bu ga ti ja ba de. Tutiya a ni ne ga ro si ye pu twae le chin na myo re phit la nai ma de.
India tamauk dia a twae Maldives ko ya twa de a twae tiyuk ha che gou that ya twa ba de. Maldives ha Myanmar pi chauk phyu ga ni tiri lenga ko phyat pi da dan ne phit ba de. Tiri lenga ma le tiyuk sai kan shi ba de.ဒါပေမဲ့မြန်မာနိုင်ငံမှာတရုတ်တောင်းဆိုထားတဲ့စီမံကိန်းတွေဟာနှေးကွေးနေသလိုအခုပြည်တွင်းစစ်ဖြစ်နေတဲ့အတွက်ရှေ့ဆက်မတိုးနိုင်ဖြစ်နေပြန်ပါတယ်။ဒါကြောင့်တရုတ်ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့တွန်းအားပေးဆောင်ရွက်လိုတဲ့သဘောရှိနိုင်ပါတယ်။အခုလိုအချိန်မှာပဲမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့တောင်ကိုရီးယားဟာအမေရိကန်၊ဗြိတိန်နဲ့ဩစတြေးလျနိုင်ငံတွေပါဝင်တဲ့ AUKUS မဟာမိတ်အဖွဲ့ကိုဝင်ဖို့စဉ်းစားနေကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးရှင်ဝန်စစ်ကမေလာတရက်နေ့ကဩစတြေးလျနဲ့နှစ်နိုင်ငံဆွေးနွေးအပြီးမဲလ်ဘုန်းမြို့မှာပြောဆိုခဲ့ပါတယ်။တောင်ကိုရီးယားဟာဗြိတိန်အမေရိကန်တို့လိုနိုင်ငံတွေကနေအဆင့်မြင့်ဤပညာတွေရလိုနေပါတယ်။ AUKUS ရဲ့သဘောတူညီချက်အရ2022ခုနှစ်ကအမေရိကန်နဲ့ဗြိတိန်ဟာအမေရိကန်လိုနျူကလ িয়ার လောင်စာ3ရင်းငုတ်သင်းမောတွေဩစတြေးလျကိုရောင်းချပေးခဲ့ပါတယ်။တရုတ်ရဲ့စစ်အင်အားချက်ထွင်မှုရုရှားယူကရိန်းအရေးအစ္စရေးဟားမတ်အရေးမြောက်ကိုရီးယားအရေးအီရန်အစ္စရေးပဋိပက္ခစရတဲ့ကြောင့်တကဘာလုံးအသွင်ဆောင်တဲ့ပဋိပက္ခတွေပုံမိုးပြင်းထန်လာပြီးစီရေးနိုင်ငံရေးအုပ်စုဖွဲ့မှုတွေလက်နက်အပြိုင်အဆန်တက်ဆင်မှုတွေပုံမိုးကြီးထွားလာတာကိုတွေ့မြင်နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်ဆက်လက်ပြီးလေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်အာလူစေးကြလို့အခက်တင့်နေရတာတွေအပါအဝင်တပတ်တွင်းအခြေအနေတွေကိုတင်ပြထားပါတယ် The Farmer Time Media အဖွဲ့ကတင်ဆက်ထားတာပါ
လေယာစီဝါတရညာစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ပြီးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါတရင်တွေကိုကိုမြင့်မင်းဟန်နေသူကျမမေဆွေကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြီးနဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့အာလူးစေးထိုးကြလို့တောင်သူတွေရှုံးပေါ်နေတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေအပါအဝင်လမ်းမဆက်သွယ်ရေးအခက်အခဲတွေကြောင့်ပွဲရုံတွေကအာလူဝယ်ရင်မှုရနာလာကြတဲ့အတွက်စိုက်ပျိုးစရိတ်ရှုံးတဲ့အထိဈေးတွေထိုးကျနေတယ်လို့တောင်သူတွေကပြောပါတယ်။လက်ရှိအချိန်အားချမ်းမြေနယ်မှာအာလူအများပြားထွက်ပေါ်တဲ့ရာသီဖြစ်လို့ရောင်းလိုအားများပြီးဝယ်လိုအားကနည်းပါးတာကြောင့်အာလူတစ်ပိတ်သားကိုတစ်ထောင်ကျပ်လောက်ထိကျဆင်းနေတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အခုလိုအချိန်ကချမ်းမြေနယ်အောင်မန်းဈေးကွက်မှာအာလူတစ်ပိတ်သားကို2800ကျပ်လောက်ထိဈေးရရှိခဲ့ပေမဲ့လက်ရှိမှာတော့အာလူအလုံးကြီးအတန့်တစ်ပိတ်သားကို1900ကျပ်လောက်သာဈေးရရှိတယ်လို့အောင်ပန်းမြို့နယ်ကအာလူပွဲရုံပိုင်ရှင်တဦးကပြောပါရယ်အလုံးသေးပြီးအရေးသွေးညံ့တဲ့အာလူတွေကတော့တပိတ်တာကို900ကျပ်ဈေးလောက်သာရရှိတယ်လို့ဆိုပါရယ်လက်တလောပြည်တွင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်လမ်းမဆက်သွယ်ရေးခက်ခဲမှုတယ်ယူပို့ဆောင်ရေးစရိတ်ကြီးမြင့်မှုနဲ့လမ်းခီးကြာမြင့်ချိန်ကြောင့်အာလူပုံတို့ပျက်စီးတာတွေကိုလည်းတောင်သူတွေနဲ့ကုန်းတွေတွေဟာရင်ဆိုင်နေရတာဖြစ်ပါရယ်
တရားစီးမြစ်တက်နေလို့ကျင်တန်ကို7,500ထိဈေးကောင်းပေးပြီးဝယ်ယူနေပါတယ်။ပြင်တွင်းမှာတရားစီးမြစ်တက်နေတဲ့အတွက်တောင်သူတွေထံကနေကျင်တန်ကို7,500ထိအမြင့်ဆုံးဈေးပေးပြီးဝယ်ယူနေကြတာဖြစ်တယ်လို့မြန်မာနိုင်ငံတရားနဲ့ကျန်ထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါတယ်။ကျန်ကျိတ်ရာဒီအစားကပြင်တွင်းဈေးကွက်မှာတရားတစ်ပိတ်တာကို3,800ကျပ်သာပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တရားတစ်ပိတ်တာကို4,500ကျပ်ထိဈေးမြင့်တက်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကြံရိတ်သိမ်းကြိတ်ခွဲမှုတွေကိုနှစ်စဉ်ဒီဇင်ဘာလမှာစတင်ပြီးဧပြီလဆန်ပိုင်းမှာကုန်ဆုံးလေးရှိပေမဲ့တပ်ဖွဲ့တွေကြောင့်ကြံခွင့်ယူမှုနောက်ကျခဲ့ရတဲ့အတွက်အချို့တရားစိတ်ရုံတွေကကြံကြိတ်ခွဲတရားထုတ်လုပ်နေစေဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်ကကြံစိုက်တောင်သူတူကပြောပါရယ်ကြံတီနယ်ကိုစကိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအဓိကစိုက်ပျိုးကြပြီးနိုင်ငံတော်ဝန်ကတရားစိတ်ရုံပေါင်း23ရုံကနေတနေ့ကိုတရားတန်ချိန်4သိန်းလောက်ထုတ်လုပ်နေတာပါမြန်မာတရားကိုဗီယက်နမ်၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံပါဝင်ပြင်ပနိုင်ငံတို့ကဝယ်ယူလို့ကြောင်းကံလွန်မှုတွေရရှိထားပြီးမယ်အခုနှစ်ကြံကြေးရာဒီမှာတော့တရားစစ်တွေအပြေအဝမလဲပန်နိုင်ခဲ့တာကြောင့်ဗီယက်နမ်ဈေးကွက်တစ်ခုတည်းကိုသာတင်ပို့နေရတာဖြစ်တယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောဆိုထားပါတယ
်ပန်းနံပို့ကုန်လိုင်စဉ်ထုတ်ပေးချိန်ကြာလို့ ကုန်တွေအခက်တွေ့နေပါတယ်ပြည်ပကိုပဲနှမ်းတင်ဖို့ရမှာပို့ကုန်လိုင်းစဉ်ခွင့်ပြုမယ့်ရရှိဖို့လားနဲ့ချီပြီးဆောင်ကမ်းရတဲ့အပြင်တဲယူတူလောင်စရိတ်ကလည်းအချိန်နဲ့အမျှမြင့်တက်နေတဲ့အတွက်တောင်သူတွေထံကနေပေါက်ဈေးထက်လျှော့ပြီးဈေးနှိမ်ဝယ်ယူနေရတယ်လို့ပဲနှမ်းပို့ကုန်လုပ်ငန်းရှင်တွေကပြောပါတယ်ပင်လယ်ရေကြောင်းကုန်သွယ်မှုကနေတွားရတဲ့အခါဌာနဆိုင်ရာတွေကသတ်မှတ်ထားတဲ့လုံထုံးလုံနည်းတွေကြောင့်အခက်အခဲတွေလည်းရှိနေပြီးအချိန်ကြံ့ညာမှုနဲ့ကုန်ကြစရိတ်ကလည်းပိုများတယ်လို့ကုန်သွယ်တွေကဆိုပါတယ်။ဟုတ
်ပြီ။လမ်းကြောင်းအချိန်မရှိဘူးတော့အခက်အခဲဖြစ်မယ်ဆိုရင်ဝယ်ရကုန်တွေကလည်းဈေးနှုန်းနဲ့ပို့ရတဲ့အချိန်ပေါ်မူတည်ပြီးအခက်အခဲဖြစ်မယ်ဆိုဈေးနှုန်းကပေါက်ဈေးတစ်ခုထက်အဖို့6000တော့ဖြစ်တယ်။တောင်သူလည်းဈေးနှုန်းရစီဖြစ်တယ်အလုပ်ဈေးနှုန်းကောင်းမှလည်းဆိုင်ကောင်းပဲ။နောက်ပြီးကျူးဆိုင်မှထွန်းနှုန်းကောင်းပဲ။အဲ့လိုဖြစ်တဲ့အတွက်ဒီပဲမျိုးစုံနဲ့ပတ်သက်တဲ့အစ်စိုးလိုင်းစင်ပေါ့နော်။အဲ့ဒါလေးတွေကတော့တော်တော်လည်းလည်းမြန်မြန်ဆန်ဆန်နဲ့အားအားမရှိပေါ့နော်။ချပေးစီစီနဲ့
ကုန်တယ်တွေဘက်ကဈေးထိန်းဝယ်ယူနေတာကြောင့်တောင်သူတွေအနေနဲ့အကျိုးမြတ်ရသင့်သလောက်မရရှိတော့ဘူးလို့အေယာအော်ဒီတိုင်းဟင်းဒရမြို့နယ်ကပဲဆိုင်တောင်သူဦးလာဝေကပြောပါရယ်
။တို့တောင်သူတွေပိုကန်းတာပေါ့။ပဲစီကောင်းနေဆိုပေမဲ့ပဲဆိုင်တဲ့အခါတွင်းအားစုဈေးတွေကလည်းသုံးသားလောက်တော့တက်လာလေအခုပဲလက်ကျန်လေးတွေတွန်းရောင်းနေရတဲ့အချိန်မှာဈေးဆက်မတက်တဲ့အပြင်ဟိုဘယ်လိုပြောရမလဲကြာဈေးဖြစ်ဖြစ်သွားတော့ဗျာမရှုံးဘူးဆိုတာလေးတော့ပဲပြောရမှာပေါ့
ဇန်နဝါရီလကနေမတ်လကုန်အထိမပဲပေါ်ချိန်ဖြစ်တဲ့အတွက်လက်တလောတောင်သူတွေလက်ထဲမှာရိတ်သိမ်းထားတဲ့မပဲလက်ကျန်တွေရှိနေပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကပြည်တွင်းဈေးကွက်မှာမပဲပိတ်တဲ့ချိန်20ပါတအိတ်ကို35500ကျပ်ထိဈေးရရှိခဲ့ပေမဲ့မေလ1ရက်နေ့မှာတော့မပဲတအိတ်ကို96000ကနေ33000ကျပ်အတွင်းဈေးနဲ့ဝယ်ယူနေကြတာဖြစ်ပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။တောင်အာရှနိုင်ငံကကလင်းငယ်တွေဟာအခြားဒေသကကလေးတွေတက်ပြင်းထန်လာတဲ့အပူချိန်ကိုရင်ဆိုင်နေကြရပါတယ်။ကမ္ဘာကြီးပုံမူပူပြင်းလာတဲ့အချိန်မှာဒေသတွင်းတန်းနဲ့ချီတဲ့ကလေးတွေရဲ့အသက်ဘေးသာမကဘဲအခြေအနာဂတ်အတွက်လည်းချိန်ချောက်မှုတွေရှိလာပါတယ်။ဥရုယာစီနဲ့အနာဂတ်ကမ္ဘာမှာနန်းလောင်ကတင်ပြထားပါတယ်။
The era of global warming has ended. The era of global boiling has arrived.
ကမ္ဘာပူနွေးမှုကာလကတော့အဆုံးသတ်သွားပြီးပုပ်ပွက်ဆူအောင်ပူတဲ့ကာလတွေကိုစတင်ရောက်လာပါပြီ။လေထုကလည်းအသက်ရှူလို့မရတော့အောင်ညင်ညမ်းလာပါပြီ။ရုပ်ကျွင်းလောင်စာထုတ်ယူသုံးဆွဲရာကရလာတဲ့အကျိုးအမြတ်တွေရနေတာကိုရောဥရုယာသီပြောင်းလဲမှုအရေးဆောင်ရွက်မှုတွေပြက်ကွက်နေတာမျိုးဆက်ပြီးတော့လက်ခံနေလို့မဖြစ်ပါဘူး။
ဒါကတော့လက်ရှိကြုံနေရတဲ့ရာသီဥတုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကသတင်းထောက်တွေကိုပြောဆိုသွားတာပါခုလိုကမ္ဘာတဝန်ရာသီဥတုတွေဆိုးရွားလာတဲ့တန်ကိုအများဆုံးရင်ဆိုင်နေရတာကတော့နှုတ်ဆအရွယ်ကလေးငယ်တွေလမ်းလျှောက်သက်ဆကလေးတွေနဲ့သက်ကြီးရွယ်အရွယ်ဖြစ်ကြပါတယ်အဲ့ဒီအထက်မှာမှတောင်အာရှနိုင်ငံတွေကကလေးငယ်တွေကအများဆုံးပါဒေသတွင်ကလေးငယ်88ရာခိုင်နှုန်းလောက်ကနေ့အပူချိန်35ဒီဂရီဆဲလ်ဆီယပ်ကျော်နဲ့ရင်ဆိုင်နေကြပြီးတော့ကလေးငယ်၄ယောက်မှ၃ယောက်နှုန်းဖြစ်ပါတယ်။2023ဇူလိုင်လဟာကမ္ဘာမှာအပူဆုံးကာလရောက်ခဲ့တဲ့အတွက်အာရှတိုက်ကကလေးတွေအပါဝင်ကမ္ဘာအရရက်ကကလေးတွေရဲ့အနာဂတ်အတွက်စိုးရင်တနေလဲထွက်လာပါတယ
်။ Extreme heat takes the greatest toll on those least able to manage its consequences.
ပြင်းထန်တဲ့အပူချိန်ဟာသူ့အကျိုးဆက်ကိုရင်ဆိုင်ဖြည့်ရှင်းနိုင်ခြင်းမရှိတဲ့သူတွေအပေါ်အကြီးမားဆုံးတက်ရောက်မှုရှိပါတယ်။တက်ကြီးရွယ်အိုတွေ၊နှိုးစုပ်အရွယ်ကလေးတွေနဲ့လမ်းလျှောက်တက်ဆကလေးတွေ၊ဆင်းရဲနှံပါတဲ့သူတွေနဲ့အင်ဂျီယာမဲ့ဖြစ်နေသူတွေပါ။နောက်ပြီးပြင်းထန်တဲ့အပူချိန်ကပြည်သူ့ကျန်းမာရေးဆောင်ရှောက်မှုစနစ်အပေါ်မှာလည်းကြီးမားတဲ့ဝန်ထုပ်ဝင်ပိုးတွေဖြစ်လာစေပါတယ်။
2029ခုနှစ်ကနောက်ဆုံးကောက်ယူထားတဲ့စစ်တမ်းအများဆိုရင်တော့တောင်အာရှနိုင်ငံတွေကအရွယ်မရောက်သေးတဲ့ကလင်းငယ်28ရာခိုင်နှုန်းအပူချိန်မြင့်တက်မှုတွေနဲ့ရင်ဆိုင်နေရတာကိုတွေ့ရှိခဲ့ပါတယ်။လက်ရှိမှာတော့တောင်အာရှနိုင်ငံတွေဟာကမ္ဘာမှာအပူချိန်အမြင့်ဆုံးရှိတဲ့နိုင်ငံတွေမဟုတ်ကြသေးပါဘူး။ဒါပေမဲ့လည်းလက်ရှိဖြစ်နေတဲ့အပူချိန်နဲ့တောင်အားနွယ်တဲ့ကလင်းငယ်တွေရဲ့အသက်အတွေ့အမြင်ရှိပါတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရမုံငွေအဖွဲ့ UNICEF ရဲ့တောင်အာရှဒေသဆိုင်ရာညွှန်ကြားရေးမှူးစန်ဂျေဝီဆက်ကာရာကပြောပါတယ်။ ကလေးငယ်တွေနဲ့ဥဒုရသည့်ပြောင်းလဲမှုအနေနဲ့အရေးလှိလာထားတဲ့ UNICEF ရဲ့ CCRI အညွန်ကိန်းတွေအရအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မယ်လ်ဒီဗက်စ်နဲ့ပါကစ္စတန်နိုင်ငံကကလေးငယ်တွေဟာရာသီဥဒုပြောင်းလဲမှုရဲ့ပြင်းထန်တဲ့အကျိုးဆက်ကိုရင်ဆိုင်နေရပါတယ်ပါကစ္စတန်နိုင်ငံတောင်ပိုင်းကစစ်နဲ့ဂျက်ကိုဘာဘာမျိုးတို့ဟာ2022ခုနှစ်ဇွန်လအတွင်းအပူချိန်40ဒီဂရီဆဲလ်ဆီယပ်ထိရောက်ခဲ့ပြီးတော့ကမ္ဘာမှာအပူဆုံးမြို့တွေဖြစ်ခဲ့ပါတယ်။ဒေသခံနှစ်တန်းလောက်သူရဲ့ရေတိုးရေရှည်ကျန်းမာရေးအပေါ်မှာလည်းတရားမှုတွေရှိလာခဲ့တာပါ။လသာအရွယ်ကလေးတွေ၊လမ်းလျှောက်သက်စာကလေးတွေနဲ့အာဟာရချို့တဲ့ကလေးတွေအပြင်ကိုဝန်ဆောင်အမျိုးသမီးတွေနဲ့တက်ကြီးရေတို့အတွက်ပိုးပြီးတော့စိုးရိမ်မှုတွေရှိနေကြပါတယ်
။ One of the main concerns is dehydration.There are certain populations that are mostly
အပူချိန်ဖြစ်တဲ့အခါခန္ဓာကိုယ်ရဲ့ရေဓာတ်ချို့တက်လာပါတယ်။ကလေးငယ်တွေနဲ့တကြီးရေတွေမှာပိုးဖြစ်တတ်ပါတယ်။ကလေးတွေကရေငတ်တာကိုမပြောတတ်တာ၊ကိုယ်တိုင်ရေရှာပြီးမတောက်တတ်တာလည်းရှိပါတယ်။တချို့တကြီးရေတွေမှာလည်းတစ်ခါလေတောက်စရာရေမရှိတာမျိုးလည်းဖြစ်တတ်ပါတယ်။နောက်ပြီးအပူချိန်ပြင်းလို့သွေးတိုးလာတာကိုတောက်ရမယ့်သွေးကျစရာမရှိတာမျိုးလည်းရှိပါတယ်။ဒါအပြင်နေပူစက်ကားထဲမှာလောက်ကင်စားတောက်ရတဲ့လူတွေနဲ့အာကစားသမားတွေကိုလည်းထိခိုက်တတ်ပါတယ်။
အစင်းစတေတာမှာ2022ခုနှစ်အောက်တိုဘာလကဆုံးရှုံးမှုကြီးမားလာတဲ့ရေကြီးရေရှောင်မှုနဲ့ကြုံခဲ့ရပြီးတဲ့နှစ်အကြာ2023ဇွန်လအထက်မှာတော့ဒီဒေတာကကလေးငယ်ပေါင်း8သိန်းကျော်နဲ့တက်ကြီးရွယ်အိုတို့ဟာပြင်းထန်လာတဲ့အပူချိန်နဲ့ရင်ဆိုင်ရပြန်ပါတယ်။မိုးရွာသည့်နေရာမှာတော့အပူတန်းကကလေးတွေအတွက်အန္တရာယ်ရှိပါတယ်။သူတို့ရဲ့ခန္ဓာကိုယ်လေးတွေကအပူချိန်အတက်အကျအလိုက်အလင်းတင့်တယ်လို့လိုက်ပြီးတော့မပြောင်းနိုင်တယ်လို့ကိုယ်ရဲကအပူငွေတွေကိုလည်းထုံမပစ်နိုင်ကြပါဘူး။ဒါကြောင့်အပူချိန်တက်တာနှလုံးခုန်ရုပ်တရက်ပြန်လာတာကျွတ်တက်တာခေါင်းတွေထိုးခိုက်တာစိဝေစဝါဖြစ်လာတာခန္ဓာကိုယ်ရဲကအစိတ်အပိုင်းတွေပျက်စီးလာတာကာမူးတာနဲ့မေမျောသွားတာမျိုးတွေဖြစ်တတ်ပါတယ်။နှုတ်ဆွအရွယ်ကလေးတွေဆိုရင်တော့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုအားနေပြီးတော့အကျော်အားနေတာအပြင်နှလုံးရောဂါတွေပါဖြစ်လာတတ်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်။အပူချိန်တိတ်ပြင်းတဲ့ဒေသကကိုယ်ဝန်ဆောင်မိခင်တွေမှာတော့လမပြည့်ပဲမိဖွားတာတွေးတိုးတာနဲ့အကျော်ဆွဲတာတွေကလေးအသေးမွေးတာမျိုးစတဲ့ကျန်းမာရေးအပေါ်ထိခိုက်နိုင်ခြင်းရှိပါတယ်။အသိပညာပေးတာနဲ့ကြိုတင်ပြင်ဆင်မှုတွေရှိမှာပဲအပူတန်ရဲ့အန္တရာယ်ကိုကာကွယ်နိုင်မှာဖြစ်ပါတယ်။သိပ်ပူပြင်းလာတဲ့ကာလတွေမှာအပူချိန်ကိုသတိပြုကြဖို့ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့အပူချိန်ကြောင့်ဖြစ်လာတတ်တဲ့လက္ခဏာတွေကိုသတိပြုမှုပို့လဲ UNICEF ကသက်ဆိုင်ရာလူမှုအတိုင်းဝိုင်းနဲ့ကျန်းမာရေးလှုပ်သားတွေကိုအသိပညာပေးနေတာပါ။ရင်နှန်းတဲ့သဘာဝဓာတ်ငွေအပြင်ကြောင်မီသွေးတို့လိုရုပ်ကျွင်းလောင်စာအသုံးပြုရာကထွက်လာတဲ့ဓာတ်ငွေတွေဆက်ရုံအလုံးရုံနဲ့ရှီပေါင်းဆောင်ကထွက်လာတဲ့ဖလုံအိမ်တန်းွက်တွေကြောင့်ကပ္ပအပူချိန်တွေမြင့်တက်လာတာဖြစ်ပါတယ်။ဒါကြောင့်လဲဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးချက်ချင်းဆောင်ရတာမလို့ရင်တော့ကလေးငယ်တွေတီလိုအာနီယေတွေနဲ့ရှေ့ဆက်ပိုးပြီးတော့ရင်ဆိုင်ရလိုက်မယ်လို့လဲသူတေတီတွေကသတိပေးပါတယ်။ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးနှစ်စဉ်စီဝေးတိုင်ပင်ကြတဲ့ဥတုရာသီညီလာခံစတင်မှုလပိုင်းအလိုဇူလိုင်လထဲမှာပဲကပ္ပမှာမှတ်တမ်းတင်ခဲ့သမျှအပူဆုံးအဆင့်ကိုပထမဆုံးရောက်ရှိလာခဲ့တာလည်းဖြစ်ပါတယ်။
တရင်နေတဲ့ကတူတာအစီအစဉ်ကိုတင်ဆက်ပါအောင်မယ်မေလ3ရက်နေ့ကိုကုလသမဂ္ဂက WordPress Freedom Day ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဆိုပြီးသတ်မှတ်ကျင်းပနေတာဆိုခုဆိုလို့ရှိရင်နှစ်ပေါင်း30ရှိပါပြီတရင်လွတ်လပ်ခွင့်နဲ့တရင်သမားအခွင့်အရေးကာကွယ်လှုပ်ရှားနေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းကမ္ဘာနိုင်ငံတွေတွေကတရင်ဆိုင်ရာလွတ်လပ်ခွင့်အခွင့်အရေးတွေနဲ့ပတ်သက်တဲ့အညွှန်းကိန်းတွေကိုလေ့လာတင်ပြကြပါတယ်မညွညွလွင်ကပြောပြထားပါတယ်
နိုင်ငံတစ်ခုရဲ့အဓိကကြတဲ့မန်နိုင်တွေထဲမှာသတင်းမီဒီယာကဏ္ဍကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။နိုင်ငံတစ်နိုင်ငံမှာလွတ်လပ်မှုတရားမျှတမှုနဲ့အခွင့်အရေးတွေကိုတိုင်းတာတဲ့နေရာမှာသတင်းလွတ်လပ်ခွင့်ဆိုတာကလည်းအရေးပါတဲ့အချက်တစ်ချက်ပါ။ကမ္ဘာနိုင်ငံတချို့မှာကလည်းသတင်းဌာနတွေနဲ့သတင်းသမားတွေအပေါ်ချုပ်ကိုင်မှုတွေဖမ်းဆီးထိန်းသိမ်းတာတွေနှိပ်စက်ညှဉ်းပန်းတာတွေကလည်းအခုချိန်ထိရှိနေသေးပါပဲ။ဒီအတွက်တချို့သတင်းသမားတွေဟာသူတို့ရဲ့သတင်းရေးသားမှုတွေသတင်းလွတ်လပ်မှုအတွေ့လှုပ်ရှားမှုတွေကြောင်းအကျဉ်းထောင်ရင်းထဲမှာရှိနေကြရပါတယ်အကျဉ်းထောင်ထဲမှာနှိပ်စက်ညှဉ်းပန်းခံရမှုတွေနဲ့စစ်ပွဲကြီးတဘာဝဘေးရန်ရဲ့ကြားမှာသတင်းရယူရင်းအသက်ပေးသွားကြရတဲ့သတင်းသမားတွေလည်းအခုချိန်ထိရှိနေဆဲဖြစ်ပါတယ်
တရင်လလခွင့်နဲ့တရင်သမားအခွင့်အရေးတွေအတွက်အထောက်အကူပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ Reporters Without Borders RSF လို့ခေါ်တဲ့နေစီမချာတရင်သမားများအဖွဲ့ကြီးကတော့ဒီနှစ်2024ဇန်နဝါရီလကစပြီးအခုမေလဆန်းအထိတကဘာလုံးအတိုင်းအတာနဲ့ကမ္ဘာနေရာ6နေရာကတရင်သမား12ဦးဟာသူတို့ရဲ့တရင်လုပ်ငန်းကြောင်းအသက်ဆုံးရှုံးခဲ့ရတယ်လို့အချိန်နဲ့အမျှတင်ပြထားတဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပါလက်စတိုင်းက5ဦး၊ဆူရန်က2ဦး၊ချက်က2ဦး၊ကိုလံဘီယာက2ဦး၊ဟွန်ဒူရပ်စ်က2ဦးနဲ့မြန်မာက2ဦးလို့ဖြစ်ကြပါတယ်။နိုင်ငံပေါင်း48နိုင်ငံကသတင်းသမား944ဦးနဲ့သတင်းလုပ်ငန်းဆိုင်ရာအလုပ်သမား26ဦးစုစုပေါင်း980ဟာလည်းလက်ရှိဖမ်းဆီးထိန်းသိမ်းခံထားကြရတယ်လို့ဖော်ပြထားတာပါ။
Enfin levé. Tabaddad fi ay tijen.
တကဘာလုံးမှာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေရှိဖို့နဲ့ဘေးအန္တရာယ်အခက်အခဲတွေကြားမှာသတင်းတွေရယူရင်းအသက်ပေးသွားကြရတဲ့သတင်းနဲ့စာနယ်ဇင်းသမားတွေကိုအောက်မေ့တတိယဂုံပြုဖို့အတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့လူ့အခွင့်အရေးကိုအခြေခံပြီး1993ခုနှစ်ကကုလသမဂ္ဂထရီနီလာကမ်မှာ20နေလ3ရက်နေ့ကိုကမ္ဘာသတင်းစာနယ်ဇင်းလွတ်လပ်ခွင့်တွေအဖြစ်သတ်မှတ်ပေးခဲ့ပါတယ်RSF လေးလာမှုတွေအရာပြီးခဲ့တဲ့2023ခုနှစ်အတွင်းသတင်းသမား48ဦးသေဆုံးခဲ့ရတာပါသတင်းသမားတွေအများဆုံးအသက်ဆုံးရှုံးရတဲ့နိုင်ငံတွေကတော့ Syria, Somalia, Haiti, South Sudan, Afghanistan, Iraq, Mexico, Philippines, Myanmar, Brazil, Pakistan နဲ့အိန္ဒိယနိုင်ငံတွေဖြစ်ကြပါတယ်ကမ္ဘာနိုင်ငံတွေထဲမှာလက်ရှိသတင်းလွတ်လပ်ခွင့်အ ਨੇ ဆုံးနဲ့လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကိုလည်း RSF ကစစ်တမ်းယူဖော်ပြထားပါတယ်။နိုင်ငံတစ်ခုချင်းစီရဲ့နိုင်ငံရေးတရားဥပဒေစိုးမိုးရေးစီးပွားရေးလူမှုရေးလုံခြုံရေးစတဲ့ကဏ္ဍကြီး၅ခုပေါ်အခြေခံပြီးမေးခွန်းပေါင်း114ခုကိုဘာသာစကား24မျိုးနဲ့မေးမြန်းစစ်တမ်းယူခဲ့တာပါ။2024ခုနှစ်နောက်ဆုံးစစ်တမ်းတွေအရတော့ကမ္ဘာပေါ်မှာနော်ဝေနိုင်ငံကသတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံဖြစ်ပါတယ်။သူနောက်မှာတော့ဒိန်းမတ်၊ဆွီဒင်၊ Netherland, Finland, Estonia, Portugal, Ireland, Switzerland နဲ့ဂျာမနီနိုင်ငံတွေပါဝင်ပါတယ်။ကမ္ဘာနိုင်ငံတွေထဲမှာသတင်းလွတ်လပ်ခွင့်အနည်းဆုံးနိုင်ငံတွေကတော့ Eritrea, Syria, Afghanistan, မြောက်ကိုရီးယား, Iran,တာကမနစ္စတန်ဗီယက်နမ်ဘာရိန်တရုတ်နဲ့မြန်မာနိုင်ငံတွေပဲဖြစ်ကြပါလိမ့်ရှင
် VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါဆက်လက်ပြီးတော့သတင်းအကျဉ်းချုပ်တွေကိုပြောပြပေးပါအောင်မယ်မြန်မာနိုင်ငံမှာပဋိပက္ခတွေဂျာတတိုင်ကလုံးအတိုင်းအတာနဲ့အိုးဝင်ဆွန့်ခွာထွက်ပြေးရသူအရသားတွေဟာဒီသတင်းပတ်ထဲမှာသုံးသန်းကျော်အထိစံချိန်တင်သွားပြီလို့ကုလသမဂ္ဂပြောပါတယ်၆လအတွင်း50ရာခိုင်နှုန်းခုန်တက်သွားတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်ရှိသူတွေကထုတ်ပြန်ပါတယ်လူသားချင်းစာနာမှုအကူအညီလိုအပ်နေသူ 17.6 တန်းရှိပြီးကလေး6တန်းကျော်ပါဝင်တယ်လို့လည်းဆိုပါတယ်ရင်ဂျာလူမျိုးတုံးတပ်ဖြတ်မှုဆွဆွဲခြင်းနဲ့မြန်မာနိုင်ငံပေါ်ဆွဲချက်တင်ရတဲ့အမှုကိုနိုင်ငံတကာတရားရုံးမှာမြန်မြန်ဆန်ဆန်ဖြေရှင်းနိုင်ဖို့ဘင်္ဂလားဒေ့ရှ်နဲ့ဂမ်ဘီယာနှစ်နိုင်ငံစလုံးကမျှော်လင့်ထားကြောင်း OIC အစည်းအဝေးပြင်ပမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝင်ကြီးနဲ့ဂမ်ဘီယာတရားရေးဝင်ကြီးတို့တွေ့ဆုံအပြီးမှာထုတ်ပြန်ပါတယ်မြန်မာနိုင်ငံအလဲပိုင်းမန္တလေးမှာအပူဒဏ်ကြောင့်ဧပြီလအတွင်းလူပေါင်း50ကျော်သေဆုံးခဲ့ကြောင်းဒေသတွင်းလူမှုကူညီရေးအဖွဲ့တွေကိုကိုးကားပြီးသတင်းတွေမှာဖော်ပြထားပါတယ်။ဂါဇာမှာအစ္စရေးနဲ့ဟာမတ်ကြားအဖြစ်ကရစေးစစ်ဆန်ညှိနှိုင်းမှုတွေဟာတစုံတရာသဘောတူညီချက်မရရှိဘဲစစ်တင်တွေကပြီးဆုံးသွားခဲ့ပါတယ်။ဟာမတ်စ်ကိုစလဲအဖွဲ့ကိုင်ရိုမြို့ကိုရောက်ရှိလာပြီးအီဂျစ်ကာတာအမေရိကန်ဂျာဝင်စစ်သက်ပေးသူတွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။တဲ့ချင်းကျုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတန်လွင့်အစည်းအဝေးတွေကိုတာဝန်ယူတင်ဆက်ခဲ့သူတွေတဲမှာအစည်းအဝေးထုတ်လို့ရေမှုကကိုညာဝင်းအောင်ဖြစ်ပါတယ် ရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှူးတာဝန်ကသူဇော်မိုးကျော်ဖြစ်ပါတယ်ဒီနေ့ကနေမနက်ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ